ဂျပန်နိုင်ငံမှာရွေးကောက်ပွဲကြီးကျင်းပတော့မှာဖြစ်တာကြောင့်အောက်လွတ်တော်ကိုဝန်ကြီးချုပ်ရှင်းစုအာဘေကဒီကနေ့ပဲတရားဝင်ဖြတ်သိမ်းလိုက်ပါတယ်။အော်တိုဘာလ22ရက်နေ့မှာရွေးကောက်ပွဲကြီးအချိန်ဆော့ကျင်းပဖို့ဝန်ကြီးချုပ်ကရုတ်တရက်ကြေညာလိုက်ပြီး3ရက်ကျော်မှာပဲလွတ်တော်ကိုဖြတ်သိမ်းလိုက်တာလည်းဖြစ်ပါတယ်။ရွေးကောက်ပွဲမှာဝန်ကြီးချုပ်အနိုင်ရခဲ့မယ်ဆိုရင်တော့အနည်းဆုံး2021ခုနှစ်ထိဆက်လက်တာဝန်ယူရမှာပါ။ဒါပေမဲ့လည်းဝန်ကြီးချုပ်ရဲ့ Liberal Democratic Party LDP ဟာမနေ့ကမှနိုင်ငံရေးပါတီသစ်တစ်ခုဖြစ်တရားဝင်ထုတ်ဖော်ကြေညာခဲ့တဲ့တိုကျိုမြို့တော်အုပ်ချုပ်ရေးမှူးဟောင်းယူရီကိုကိုအီကေရဲ့မျော်လင့်ချက်ပါတီကြောင့်ကြီးမားတဲ့စင်ကုံမှုနဲ့မမျော်လင့်ပဲရင်ဆိုင်နေရပါတယ်။ပါတီသစ်ကတော့ဝန်ကြီးချုပ်အာဘေရဲ့အာနာယ LDP ပါတီသာမကအတိုက်ခံကျင်းပဒီမိုကရက်တစ်ပါတီ DPJ ကလွှတ်တော်အများအမှတ်အများပြားကိုပါဆွဲဆောင်နေပါတယ်။